ီယိုဝေမြန်မာပိုင်းအစည်းအဝေးတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ကျွန်မချင်းမုံပါ။ဒီဇင်ဘာလ1ရက်နေ့ကအီတလီနိုင်ငံဖလော်ရန့်မြို့မှာကွဲလွန်ခဲ့တဲ့ကုန်းပောင်မင်းဆက်မင်းသမီးယန္နာနဲ့မေဟာ1926ကမြန်မာစစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထက်ခဲ့ပြီးရပ်ပောင်း150မှာကွာရှင်ပြည့်စည်ခဲ့သူပါ။ဒီဖြစ်ရပ်ကိုလူအများစိတ်ဝင်စားကြပါတယ်။ယနာနတ်မေရဲ့ပထမအိမ်တောင်နဲ့ရတဲ့ဂျန်ရစ်သူတာကြီးမိခလေကတော့သူ့အမေဗိုလ်ချုပ်ကြီးနေဝင်းနဲ့လက်ထက်ခဲ့တာဟာမြန်မာပြည်ကိုပြန်ပြီးမြန်မာနိုင်ငံအတွက်တစုံတရာကူညီလုပ်ကိုင်ပေးနိုင်ဖို့အခွင့်အရေးတရက်ကိုရယူခဲ့တာဖြစ်တယ်လို့ကြီးမုံကပြောပြပါတယ
်။ In simple words,The marriage with Nevin was one of the opportunity that life gave her to do something.
အရှင်းဆုံးစကားနဲ့ပြောရင်တော့ဘူဂျူကြီးနေဝင်းနဲ့လက်ထပ်တာဟာသူ့ရဲ့ဘဝမှာအကျိုးရှိတာလုပ်ဖို့ရလာတဲ့အခွင့်အလမ်းတစ်ခုကိုယူခဲ့တာဖြစ်ပါတယ်။သူ့ရဲ့နိုင်ငံအတွက်တစ်ခုခုပြန်လုပ်ပေးဖို့အတွက်ပေါ်လာတဲ့အခွင့်အလမ်းဖြစ်ပါတယ်။သူပြည်ပမှာမလုပ်နိုင်တဲ့ကိစ္စကိုမြန်မာနိုင်ငံကိုပြန်သွားပြီးတော့လုပ်နိုင်မယ့်အခွင့်အလမ်းကောင်းတစ်ခုပါ။တခြားအကြောင်းနဲ့ဆိုရင်တော့သူဗိုလ်ချုပ်ကြီးနေဝင်းကိုဘယ်တော့မှလက်ထပ်မှာမဟုတ်ပါဘူး။သူအချင်းအကြကြီးကလေးကစောင့်စားနေတဲ့ခွန်လန်းတစ်ခုကိုလက်လွတ်မခံပဲယူခဲ့တာဖြစ်ပါတယ်
။ဂျိမုံကလွန်ခဲ့တဲ့9နှစ်တုန်းကဇူလိုင်2015နှစ်တုန်းကအီတလီကိုသွားပြီးယန္နာနတ်မေနဲ့ကိုယ်တိုင်တွေ့ဆုံပူးပါတယ်။သူဟာအင်မတန်ရင်းနှီးဖော်ရွှေပြီးအချက်အပြုတ်ဝါသနာပါသူတဦးပါ။သူဟာကုန်းပောင်မင်းဆက်ကနောင်မင်းသားကြီးရဲ့မြစ်တော်ဖြစ်ပြီးလင်းပင်မင်းသားကြီးရဲ့မြေးတော်ပါလင်းပင်မင်းသားရဲ့တမီးတော်ထိတ်တင်မလက်ဟာမြန်မာနိုင်ငံမှာအခြေချနေထိုင်တဲ့ Australian နိုင်ငံသားယုတ်ခဗေဒပညာရှင် Herbert Bellamy နဲ့လက်ထပ်ခဲ့ပြီးယန္နာနတ်မေကို1932ခုနှစ်မှာမွေးဖွားခဲ့တာပါဂျူလာမှာမွေးလို့June Rose Bellamy လို့လည်းအင်္ဂလိပ်နာမည်ပေးပါတယ်။သူရဲ့ပထမအိမ်တောင်က WHO အဖွဲ့ကြီးရဲ့ကျန်းမာရေးပညာရှင် Dr. Mario Postiglione ဖြစ်ပြီးတားနှုတ်ဦးမွေးဖွားခဲ့ပြီး1954ခုနှစ်မှာကထက်ပထမအိမ်တောင်ကွဲခဲ့ပါတယ်။အဲ့ဒီနောက်ပိုင်း Florence Italy မှာပဲအခြေချနေထိုင်ခဲ့ရတာ1926ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်းနဲ့တွေ့ဆုံပြီးလက်ထပ်ထင်ရှားခဲ့တာပ
ါ I remember that when she told that she was going to go back in Burma and marry General Ne Win she
သူမြမပြီးပြန်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်းကိုလက်ထပ်မယ်လို့ပြောတာကိုကျွန်တော်အမှတ်ရနေတော့မှသူကတိတ်မြဲမြဲဆဆမပြောပါဘူးဒီမှာရှိတာတွေအကုန်ထားခဲ့ပြီးတော့ပေါ်လာတဲ့အခွင့်အလမ်းကိုယူရမယ်လို့ပြောပါတယ်။သူ့မိတ်ဆွေတွေ၊သူ့သားတွေ၊သူ့အလုပ်တွေအားလုံးကိုထားခဲ့ပြီးတော့သွားတာပါ။ဒါပေမဲ့သူယူရမျှော်လင့်တာတွေမလုပ်နိုင်တဲ့အခါမှာတော့သူပြန်လာပါတယ်
။ December 1ရက်နေ့ကအသက် 89 နှစ်အရွယ်ယန္နာနတ်မင်းနှလုံးရောဂါနဲ့ကွဲလွန်ခဲ့ပြီးတာကြီးမိခင်လေးကိုဂျိမ်းမုံဆက်သွယ်မေးမြန်းခဲ့ရမှာသူ့မိခင်ဟာဗုဒ္ဓဘာသာဝင်တဦးအဖြစ်တသက်လုံးဖြူစင်ရိုးသားစွာနေထိုင်ခဲ့သူဖြစ်တယ်လို့သတိတရားပြောပြပါတယ
် Because she was deeply Buddhist nothing to do about the idea of power
အမိဟာဗုဒ္ဓဘာသာကိုတိတ်ကိုယုံကြည်သက်ဝင်သူဖြစ်ပါတယ်အနာမတူပြန်ဆိုင်ခြင်းသူမျိုးမဟုတ်ပါဘူး။သူကတခြားသူတွေအကျိုးအတွက်ကိုပဲအမြဲလုပ်ပေးခြင်းသူမျိုးပါ။ဒီအချက်ကတိတ်ကိုရေးကြည့်ပါရစေ
။သူ့အမေယန္နာနတ်မေဟာဩဇာအာဏာမတူမဟုတ်ပဲတပားသူအကျိုးကိုဘာလို့ပေးရမလဲဆိုတာပဲ။ကြီးတက်သူဘာလို့လဲဆိုပါတယ်။တာကြီးမိခလီနဲ့ဂျင်းမုံဆက်သွယ်မေးမြန်းကအပြည့်စုံကိုမကြခင် VOA ကတင်ဆက်ဖို့ရှိပါတယ်ရှင်။